Hello.
Mai, jono kemau suwa kemia ni kau lama.
Okay, ni kau mana?
Su Foundation Yamongwe apuai tu dong lai cha bade kemia. Pinya ini jama ye dua suro. Belo longan mule ko yin zong kau teh pom le kemia.
Jama ini pinya ini tu sange longan ni bo. Kemau uzon tu lah thaku piya lo. Waru ye Julia Saji dai de. Eri hamat tu thaku piya bade. Doctor Ji Foundation a lo de Julia Saji dai. Tu lo Foundation a lo da. ว่าทําน่ะบ่พูดแต่เนี่ยว่านายกตบอมีก็สิล่ะบ่ไอ้ทําน่ะตรุโหฮาวายอ่ะอาชีพคันเนี่ยบะมาปีโหเสียดาชื่อปกติอ่ะสุบิ้วทําน่ะบ่เออโหอันนี้บะยาเลยจําบงวยนี่บาดิโหดิเบ็ดมามารุลุเตะลงงานนี่โหปองโบเมซื้อตบอโอเคปัญญาอีเนี่ยจําใหม่อดิกะสรแล้วจารย์เราพะได้เลยโหจารย์เว็บไซต์ละแตกจีบาดิ นายกะดิดูอุกขะดิแล้วจนตุ่ยบาเลยสรุปมาอะมากูยวยชาสาจีไดหลูหามิวบ่เลยดีจ้ํามาอีตั่วมาอ๋อบาดิเมียนเล็ดตุ่ยอุษาเปบิอะมาลุโพใส่กูชิตเลยจนเอออะนี่เมราบาอะหมายอีลงไหนนะเวช้างกงเซียวยีแต่เลมุ่มมาอีเดมาเลยตรุปาจินปาลุยะเลยจ้ํา อเมียยิบาเวลงนี่จะมาเองเนี่ยปัดเตะลงงานเนี่ยถ้าตรุเสนาชื่อได้หาตรุรีบเราปังปูลุยาเราโอเคมารุดิยุยชาสาจีไดติก็ตลอดออมเมียนตะละครับเนี่ยตลอดออมเมียยุยชาสาจีไดติสุตะคู่เวซาดิเอ้อก็หมูมาบ่ดุติยะหาก็เลปิรมาอิญปักกามาพ่นน่ะดิโหปฐมจ้องพ่นน่ะก็หมูอ่ะก็หมูมาก็ตอกกูออมเมียนน่ะเวดิเลปิรมาก็หมูละออมเมียนแม้มาออมเมียนแม้တော့บ่ติวิสกี้อ่ะออกมาบ่
เป็นอะไรสับพัชเนี่ยน้องอ่ะสิเลยสระรอลูกจีมาเว้ยด้วยอ่ะมาปะเนาะโอเคครับเนี่ยปัญญาอีวันจีก็ยังพัฒนาเปลี่ยวไปเลยเมื่อมาปีมาตระหนักผ่านในอุยเอโก้ใจอยากให้น้องอ่ะแต่แกตระหนักตัวรู้สิไม่อยากพูดสระอันนี้มารู้สาจีได้ก็กูยุ่ยเสียสระที่ยุ่ยอะไรนั่งกูตัวมาบอกครับเนี่ย
โอเคแต่เมื่อตระหนักก็อดีตก็ไม่พอดีสาจีได้สระสาอุบ่เนาะตระหนักก็ไม่พอวิ่งลุ้นเนี่ยแม้กระทั่งเนี่ยเลยเราไม่พอดีก็สาอุบ่เลย
ကြည်နာဆရာနဲ့တိုးတက်မှုရှိတဲ့တွေ့ဆုံပွဲလို့ပြောနိုင်မလားခင်ဗျာ
ထူးထူးထွေထွေဘာမှဟုတ်သတင်းထောက်ပြန်စရာမရှိပါဘူးပြောရမယ်ဆိုရင်ထူးထူးထွေထွေထောက်ပြန်စရာမရှိလို့မထောက်ပြန်တာပါ
ကိုယ်တော်ကတော့ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အမတွေ့ဆုံခဲ့တဲ့ပွဲမှာတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေဘက်ကနိုင်ငံရေးရတိတ်ပြီးလင်းနေမှုမရှိဘူးလို့အန်ကယ်ဦးတင်ကကျွန်တော်ပြောဘူးတဲ့ခင်ဗျာအခုဦးသိန်းစင်နဲ့တွေ့ဆုံပွဲရောလင်းနေမှုနဲ့ပွင့်လင်းမှုရှိလားခင်ဗျာ
ဟုတ်ကဲ့တော့အများပွင့်လင်းတာပဲ
ဟုတ်ကဲ့လူတရတော်မှာအမနဲ့သမတိုင်းဦးသိန်းစင်တွေ့ဆုံတဲ့သတင်းတွေကိုကြားတဲ့ခါတိုင်းတိုးတက်မှုတွေမြင်ရတော့မယ်လို့မျှော်လင့်ကြတယ်ခင်ဗျာအခုဒီတွေ့ဆုံပွဲနဲ့ပတ်သက်လို့ကျွန်တော်တို့တိုးတက်မှုမြင်ရမလားခင်ဗျာ
အဲ့လောက်လည်းသိမမျော်လင့်ပါနဲ့နိုင်ငံရေးဆိုတော့ကိုစူးစမ်းတော့ပဲဖြစ်တာပဲအဲ့တော့မတော်ကတော့ဆက်ပြီးတော့စူးစမ်းမှာပဲ
ဟုတ်ကဲ့ခင်ဗျာမိုက်ဒီလာစမ်းပိုင်းကစကိုင်းတိုင်းရင်းပါပင်မြို့နယ်အုံတုံပင်ကြီးရွာမှာလေယာမြေတွေကိုအစိုးရကတိမ့်ပိုက်ခဲ့တော့ကရွာသားတွေနှစ်ရှည်စိုက်ထားတဲ့ထမ်းမြေတို့မြေထိုးဆက်နဲ့ထိုးပြီးဖြိုလဲဖျက်ဆီးခဲ့တယ်ခင်ဗျာမြင်းနဲ့လူတန်းစိတ်မကောင်းဖြစ်ရပါတယ်လက်ရှိအစိုးရကပြည်သူလူထုရဲ့လူနေမှုဘဝတွေတိုးတက်ကောင်းမွန်အောင်သူတို့လုပ်ပါမယ်လို့ထပ်တလဲလဲပြောပါတယ်အဲ့ဒီပြိုင်နဲ့မှာပဲစင်းရဲသားလူလူပိုင်းအိုးအိမ်တွေတိနှံနေကိုအခုလိုအင်အားသုံးဖယ်ရှားတာလဲကျွန်တော်တို့ထပ်တလဲလဲပဲမြင်တွေ့နေရပါတယ်ခင်ဗျအမဝေဖန်ကြမြတ်တစ်ခုပေးနိုင်မလားခင်ဗျအ
ဲ့ဒါဒီမိုကရေစီပြည့်ဝမရသေးလို့ပဲဒီလိုပဲပြောရမှာပဲဒီမိုကရေစီရဲ့လုံထုံးလုံနည်းတွေကိုလည်းနားလည်မှုကအားနည်းသေးလို့ပေါ့ဒီလိုပေါ့နော်စိုက်ခင်းနေပဲဖြစ်ဖြစ်အကျူးကျော်ရက်ွက်တွေပဲဖြစ်ဖြစ်တရားဥပဒေနဲ့မကိုက်ညီဘူးဆိုလို့ရှိလို့ရှင်တရားဥပဒေနဲ့ကိုက်ညီအောင်လို့လုပ်ရမယ်ဒါပေမဲ့အဲ့ဒီလုပ်တဲ့နေရာမှာပြည်သူလူထုရဲ့အနေအထားနဲ့လိုအပ်ချက်တွေကိုလည်းဘယ်လိုမှမျက်ခြေပြတ်လို့မရဘူးဒါအစိုးရတစ်ခုအတာဝင်ပဲဥပဒေစိုးမိုးရေးဆိုတဲ့ကိစ္စမှာမတော်ခက်ခဲပြင်နေရတဲ့ဟာဘာတစ်ခုဖြစ်နေလဲဆိုတော့ပြည်သူပြည်သားတော်တော်များများဥပဒေဆိုတော့ပြည်သူပြည်သားကိုချုပ်ချယ်ဖို့ဖိနှိပ်ဖို့ပြည်သူပြည်သားကိုအစိုးရအနေပြီးစိုးမိုးဖို့လုတ်ထားတာလို့ထင်နေကြတယ်အဲ့လိုထင်တာလေသူတို့အပြစ်မဟုတ်ဘူးနော်ဒီလိုပဲဥပဒေကိုတုံးခဲ့တဲ့နှစ်ပေါင်းများစွာရှိခဲ့လို့ဥပဒေမဲ့လုတ်ထားတတ်တတ်ပေါ့နော်ရှိတဲ့ဥပဒေကိုကြိုက်တယ်လို့တုံးတာတတ်တတ်ပေါ့အဲ့တော့ဒီလိုတရားဥပဒေစိုးမိုးရေးအတွက်ရုန်းကန်တဲ့နေရာမှာဥပဒေဆိုတာအားလုံးအတွက်ဆိုတဲ့အမြင်ဖြစ်လာအောင်လို့တော်တော်ကိုစူးစမ်းရတယ်ဒီလိုဥပဒေကိုတုံးတဲ့အခါမှာပြည်သူပြည်သားတွေဘက်ကနားတယ်ဆိုတဲ့အမြင်တွေဖြစ်လာလို့ရှိရင်တရားဥပဒေစိုးမိုးရေးဆိုတာခိုင်မာဖို့တော်တော်ကိုခက်ပါလိမ့်မယ်။တရားဥပဒေစိုးမိုးရေးမခိုင်မာသေးဘူး။နိုင်ငံဟာလည်းတည်ငြိမ်မှာမဟုတ်ဘူး။အခြားမှာမဟုတ်ဘူ
း။ဟုတ်ကဲ့ခင်ဗျာ။အမေရိကန်ပြည်ထောင်စုကိုမြန်မာပြည်ကနေရေထွက်ကုန်ပစ္စည်းတွေရောင်းချဖို့အတွက်ဈေးကွက်လေးလာတဲ့အဖွဲ့အဖွဲ့ရောက်နေတယ်မှာ။အဲ့ဒီအဖွဲ့ဝင်တယောက်က မြန်မာပြည်ကနေ၅ပြည်စုံတွေနိုင်ငံခြားတင်ဖို့ရောင်းချနိုင်ဖို့အတွက်အခြေခံအဆောက်အုံတွေယင်းနီမြုံနှံမှုတွေနီးပညာတွေအများကြီးလိုနေသေးတယ်လို့ပြောပါတယ်ဒီလိုအလားတူစကားတွေကိုလက်ရှိအစိုးရအဖွဲ့ဝင်တွေလည်းမကြာခဏပြောလို့ရှိပါတယ်ဒါပေမဲ့အဲ့လိုပြောစကားတွေကိုလက်တွေ့အကောင့်ထဲပေါ်လာကြတော့လူမှုအနေနဲ့တိတ်ပြီးမတွေ့ရဘူးခင်ဗျာအဒါဟာအစိုးရလှုပ်ဆောင်နေတာကိုလူမှုကမသိကြလို့လားဒါမှမဟုတ်အစိုးရရဲ့တကယ်လှုပ်ဆောင်နိုင်စွမ်းကအားနည်းနေလို့လားခင်ဗျာ
အနုကုသလို့ထင်ပါတယ်အစိုးရရဲ့လှုပ်ဆောင်နိုင်စွမ်းကလည်းအားနည်းတယ်နောက်ပြီးတော့အစိုးရရဲ့ပွင့်လင်းမြင်သာမှုကလည်းအားနည်းပါသေးတယ်အဲ့ဒီတော့အစိုးရလှုပ်ဆောင်နိုင်မှုအားနည်းတာအပြင်မှာပြည်သူလူထုကဘာလုပ်နေလဲဆိုတာမသိတာတွေလည်းရှိပါတယ
်မိုက်အခုတိုင်းသားတွေနဲ့အစိုးရကြအပြစ်ခတ်ရဆိုင်နောက်ဆုံးအခြေအနေကိုဘယ်လိုမြင်ပါသလဲခင်ဗျာ
ဟိုတိုင်းပြည်အတွက်ကတော့အပြစ်ခတ်ရဆိုင်ဆိုတာမြန်မြန်ဖြစ်လေကောင်းလေဆိုတော့ဘာဖြစ်လို့လဲဆိုတော့အပြစ်ခတ်ရဆိုင်မှာစပြီးတော့ငင်းကြိုက်တိဆောက်ဖို့လို့ရမှာဟုတ်ငင်းကြိုက်တိဆောက်ဖို့ဆိုတာအင်မတန်မှကြီးမားတဲ့အလုပ်ကြီးတစ်ခုပါလွယ်လွယ်နဲ့ရမှာလည်းမဟုတ်ပါဘူးတခြားနိုင်ငံတွေမှာဖြစ်ခဲ့တဲ့အခြေအနေကိုကြည့်လိုက်လို့ရှိလို့ရှိရင်ဒီအပြစ်ခံရဆဲရေးပြီးမှစ조사ရတာတော်တော်ကိုများပါလေ
ရခိုင်ပြည်နယ်မှာနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ဒေသခံလူထုကြားအစင်မပြေဖြစ်နေတဲ့ပြဿနာကိုဘယ်လိုဖြေရှင်းရင်ကောင်းမလဲခင်ဗျာ
ဒီပြဿနာရဲ့ဈေးမြေကိုရှာမှာပေါ့ဘာဖြစ်လို့ပြဿနာဖြစ်ခဲ့လဲဘာကြောင့်ဒီလိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO တွေနဲ့ဒီဒေသခံတွေကြားမှာပြဿနာဖြစ်နေဒီလိုပြဿနာဟာရိုးရိုးပြဿနာလားဖန်တီးတဲ့ပြဿနာလားဘလူးဘက်မှာပူပြီးတာဝန်ရှိတယ်တကယ်တော့အပြစ်ရှာဖို့မဟုတ်ဘူးနော်မအမြဲပဲပြောတယ်ဟိုအပြစ်ရှာဖို့ပဲပြဿနာတစ်ခုရှိလို့ရှိလို့ရှိရင်တချို့ရအပြစ်ရှာခြင်းနဲ့ဘလူးကြောင့်လဲဘလူးကြောင့်လဲဘလူးကြောင့်လဲအဲ့ဒါဘလူးဟိုမှာအကျိုးမပြုဘူးအပြစ်ရှာဖို့ပဲအပြစ်ရှာဖို့ဆိုတာဘလူးအကောင်းဆုံးဖြစ်အောင်လုပ်မယ်ဟိုဘက်ဒီဘက်ကအမြင်မျိုးတော့နားထောင်ရမယ်တစ်ဖက်ကကိုယ်မကြားကျင်တာဆိုရင်နားပိတ်ထားလို့မဖြစ်ဘူးနားထောင်ရမှာပဲနားထောင်ပြီးမှဟုတ်တယ်လားမဟုတ်တယ်လားဆိုတာကြည့်ရမယ်အဲ့တော့ဟိုပြည်သူလူထုဘက်ကလည်းဘာကြောင့်ဒီ INGO တွေကိုမလိုလားဘူးလဲ INGO တွေကလည်းသူတို့မှာအပြစ်မရှိဘူးဆိုရင်ဘာကြောင့်အပြစ်မရှိဘူးလို့သူတို့မြင်ပါစေပေါ့သူတို့ကိုသူတို့ကာကွယ်ပိုင်ခွင့်ရှိရမယ်တစ်ဖက်ကမလိုလားတဲ့ပြည်သူတွေကလည်းဘာကြောင့်မလိုလားဘူးဆိုတာကိုတင်ပြပိုင်ခွင့်ရှိရမယ်ဒါမှပဲဒီပြဿနာကိုဖြေရှင်းမှိုင်းမှာပေါ့
ဟုတ်ကဲ့ခင်ဗျာဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေပြင်ဆင်ရေးနောက်ဆုံးအခြေအနေကရောဘယ်လိုရှိလဲခင်ဗျာ
အခု32ဦးကော်မတီကတော့လုပ်နေတာပဲအဲ့တော့ဒီ32ဦးကော်မတီရဲ့ report ထွက်လာမှာပဲအဲ့ဒီဟာတော့ဘယ်လိုရှိလဲသိရမှာပေါ့ပြည်သူလူထုကြားမှာတော့အင်တာမစိတ်ဝင်စားမှုရှိပါတယ်ဘုကမောင်းဆိုတဲ့တည်ပြီးပါပြီ NLD နဲ့88မျိုးဆက်တည်ရလဲဒီကိစ္စကိုကူးတွဲပြီးတော့လုပ်နေတယ်ဆိုတော့အားတွေကတက်လာပါတယ
်ဟုတ်ကဲ့ခင်ဗျာအမိုင်နောက်ဆုံးတစ်ခုပါနိုင်ငံသားရောက်နေတဲ့မြန်မာအတော်များများပြည်ဝင်ခွင့်ဗီဇာမရသေးတဲ့အတွက်အမကိုပြောပြပါဆိုပြီးကျွန်တော်တို့တဆင့်အကူအညီတောင်းနေကြတယ်ခင်ဗျာအမအကြံဉာဏ်တစ်ခုအများသူတို့အတွက်ပေးနိုင်မလားခင်ဗျာ
ဟိုဘာကိစ္စပြည်ဝင်ဗီဇာမပေးတာလဲဘယ်လိုအကြောင်းပြချက်နေလဲ
အဲသူတို့ကတန်ယုံမှာတချို့ဆိုဩစတြေးလျနဲ့ဩစတြေးလျမှာရှောက်လို့မရအောင်အဲ့လူတွေမလေးရှားလာရှောက်တော့ရတယ်အဲ့ဒါမျိုးဟိုတန်ယုံတွေ့တဲ့အခါဟိုနေချင်းဒီနေချင်းနောက်တကနေပြီးတော့အကြောင်းကြားထားတယ်သူတို့မသိရအဲ့ဒါမျိုးတွေပြောပြီးတော့အဆင်မပြေဘူးလို့ပြောပါတယ်ခင်ဗျာ
အဲ့ဒါဆိုလို့ရှိရင်တော့တိတိကျကျတော့သိဖို့လိုတာပေါ့နော်။ဘာပြဿနာတွေကြောင့်လဲဆိုတာ။စင်ကြက်အေးရမပေးတာလား။တောင်ဟုတ်ဝင်တိုင်းနေမလုံလောက်လို့များများဆဆမလုံနိုင်တာလား။တခြားဘာအကြောင်းတွေလဲဆိုတာ။အဲ့ဒါကိုတိတိကျကျသိမှအကြံပြုနိုင်မှာ။ဒါပေမဲ့တခုတော့ရှိတယ်လေ။ဒီလိုပြည်ဝင်ဗီဇာတွေအခက်အခဲတွေရှိလို့ရှိရင်ဒီပြည်ဝင်ဗီဇာတွေနဲ့သက်ဆိုင်တဲ့ဝန်ကြီးဌာနကိုတော့စာရေးပြီးတော့အသိပေးနေတာပေါ့။ဒီလိုတွေဖြစ်နေတယ်ပေါ့နော်။အဲ့ဒီမှာဘာဖြေရမလဲဆိုတာတောင်းကြည့်ရမယ်။
โอเคအမရေကျေးဇူးအထူးပါပဲခင်ဗျာ
โอเคဒါပဲတော့ခုကမှသူနှုတ်ဆက်တယ်မေတ္တာပို့ရင်ကျမ်းပါပါစေချမ်းသာပါစေ
ပေးတဲ့ဆုနဲ့ပြည့်ပါစေခင်ဗျာ